နိုင်ငံရေးပွင့်လင်းလာတယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့အပတ်စဉ်ထုတ်ဂျာနယ်တွေသတင်းစာတွေရဲ့စာမျက်နှာတွေလည်းပြောင်းလဲသွားတာတွေ့ရပါတယ်။မြန်မာနိုင်ငံရေးသမိုင်းဖြစ်စဉ်တွေနဲ့ပတ်သက်ပြီးသမိုင်းဝင်ဓာတ်ပုံတွေနဲ့အတူဆောင်းမဟောင်းတွေကိုလည်းပြန်လဲတူးဆွလာကြတယ်။လူဆိုတာနိုင်ငံရေးနဲ့ကင်းတဲ့တရားမှမဟုတ်တာ။အခြေအနေရနှစ်ပေါင်း90နီးပါပြောနေကြရရေးနေကြရတဲ့နိုင်ငံရေးလမ်းကြောင်းဆိုတာကလည်းတမျိုးတည်းကိုပဲဤလေလေကြီးပြောဆိုရေးသားခဲ့ကြရာကအခုတော့ကိုယုံကြည်ရာတွေကိုယုံကြည်တဲ့နိုင်ငံရေးတွေပွင့်ပွင့်လင်းလင်းပြောဆိုရေးသားကြဖို့လဲအားယူလာကြတဲ့သဘောပါပဲတကယ်တော့စာပေအနုပညာဆိုတာနိုင်ငံရေးနဲ့ဓာတ်ရိုက်ဆက်ဆက်နေတယ်လို့အများကယုံကြည်ခဲ့ကြတယ်ညမာပြည်စာပေအနုပညာကအမျိုးသားလွတ်လပ်ရေးနဲ့တွဲဖက်ပြီးမြင့်တင်ခဲ့တာဖြစ်လို့ပါပဲလူလာကြီးအကျိုးကားလားဆရာကြီးသခင်ကိုတော်မှန်းရဲ့မဟာလေးကျိုးကြီးတွေကအဓိကပြရုပ်တွေဖြစ်ခဲ့ပါတယ်။အစာပေးဆိုတာလူတွေစီကတရေတီမြဖြားခံလာတာမဟုတ်ပါလား။လူတွေရဲ့ခံစားတွေ့ကြုံရတာတွေဟာစာပေးမှအရေးထင်ရောင်ပြန်ဟတ်တာပါပဲ။တိုင်းပြည်ကသူ့ကျုံအောင်ရောက်နေခြင်းကိုကြမာကိုဖန်ဒီနှံရေးအတွက်တိုင်းပြည်လွတ်လပ်ဖို့ကိစ္စဆန္ဒပြင်းပြအန်ကျိတ်လက်သီးဆုံနေကြတော့ဒီခံစားမှုတွေကစာပေးမှမဖြစ်မနေတင်ဟတ်တာပါပဲ။ဥပမာဆရာကြီးသခင်ကိုတော်မှန်းဆိုပါတော့ဆရာကြီးကပထမဆုံးဗရေတရစ်နဲ့ဗရေတရစ်ဒပိုင်းခစ်ကိုဖြတ်တန်းခဲ့ရပါတယ်။ဒုတိယအနေနဲ့နေချက်စနစ်နဲ့အရင်ရှင်ခစ်တတိယအနေနဲ့လွတ်လပ်ရေးတိုက်ပွဲတွေကိုဖြတ်တန်းခဲ့ရတာပါ။ဒီဖြတ်တန်းတဲ့ခစ်တိုင်းမှာနေချက်ဆန့်ကျင်ရေးအမျိုးသားလွတ်မြောက်ရေးဆိုတဲ့စိတ်ဓာတ်နဲ့အတွေးခေါ်ကိုပဲမမိတ်မတုံဥတီထားပြီးစာပေတွေရေးဖွဲ့ခဲ့တာပါ။အထူးသဖြင့်အဲ့ဒီကာလကမြန်မာလူမျိုးအများစုတွေနားယူဝပြီးရင်းနှီးနေတဲ့လေချိုးကြီးတွေပုံစံမှာဒီအတွေးခေါ်ဒီစိတ်ဓာတ်တွေအခြေခံရေးဖွဲ့တော့လူလူတဲကိုလွယ်လွယ်ကူကူကျေပြန့်သွားတော့တာပါပဲ။ဒါဟာဆရာကြီးရဲ့ရိုးသားမှုနဲ့ပြည်သူလူထုပေါ်ကရုဏာမေတ္တာကိုတကယ်စစ်စစ်မှန်မှန်ထားရှိနိုင်မှုတွေကြောင့်ဖြစ်ပါတယ်။တိုင်းပြည်လူလက်ရေးကြိုးမမှုမှာဆရာကြီးဟာလူငယ်တွေနဲ့လက်တွဲပြီးမမောမပန်ဆောင်ရွက်လို့ကောင်းချိန်အချင်းချင်းမညီမညွတ်ဖြစ်ကြတဲ့အခါနောက်တိုင်းပြည်လူလက်ရေးရယူပြီးတဲ့နောက်လုံဖော်ကင်ပဲ့လူတော်လေးတွေအချင်းချင်းသဘောထားမမျှဖြစ်ပြီး꽌ကြပြဲကြဆောကြနှက်ကြယုံမကလက်နဲ့ဆွဲကင်ကတွေ့ရတဲ့ချိန်ဓာမဆိုင်ဖြစ်ကြပုံတွေမြင်ရတော့စိတ်လက်မချမ်းမသာဖြစ်ပြီးလွတ်လပ်ရေးပြီးတာနဲ့အနားမယူနိုင်သေးပဲအိုကြီးအိုမရောက်ပါမှငြိမ်းချမ်းရေးအတွေ့ဒီမိုကရေစီရေးအတွေ့မြန်မာပြည်တနံတလျစုံစမ်းပြေးလွှားလှုပ်ရှားရပြန်ပါသေးတယ်မဲ့လဲမဲ့စရာလူတွေကဖမ်းနေကြလဝဲလက်ရအဖြူအဝါနှလန်းဟာကြောင့်ရှက်ပဲရှက်ပကွာလူမဖြစ်နွမ်းလှပေါ်လို့တောင်ညင်းညူခဲ့ရတဲ့အထိပါပဲဒါပေမဲ့ဆရာကြီးအာမပြက်ခဲ့ပါဘူးအာပြက်လို့လဲဘယ်နဲ့လို့ရပါမလဲအနာယူစိန်ခံခံစားနေလို့မရတော့ပါဘူးလွတ်လပ်ပြီးတိုင်းပြည်မှာထူထောင်ရေးတွေကဘာမှမလုံနိုင်သေးဘူးအချင်းချင်းတိုက်ကြခိုက်ကြလို့လောင်လိုက်တဲ့မိတွေရှို့လိုက်တဲ့မိတွေနှိမ့်တက်ရတာနဲ့တင်အချင်းကုန်နေတာကိုမြန်မာစာပေမှာအဲ့ဒီကရဲ့အဲ့ဒီပုံရိပ်တွေနဲ့ဒင်းကြမ်းပဲဖြစ်နေပါတယ်။ရှောင်းလို့လွှဲလို့လည်းမရနိုင်ဘူးပေါ့။တက္ကသိုလ်မှာခေတ်ပညာသင်ပြီးတိုင်းပြည်ထူထောင်ရေးအတွက်ကဘာနဲ့ညီဆောင်ရွက်မယ်ဆိုတော့ရည်ရွယ်ချက်ကြီးတဲ့လူငယ်တွေလည်းကျောင်းစာအုပ်ဘေးချပြီးဗုဒ္ဓံတန်တနာပန်းပွင့်ရောင်စုံတွေနဲ့တမကအဝန်းအဝိုင်းမှာခေါင်းချင်းဆိုင်ပြီးတိုင်းပြည်ပြည်ယာတွေကိုဆွေးနွေးပြောဆိုကြရရေးသားထုတ်ဝေလှုံ့ဆော်ကြရတဲ့အလုပ်တွေကိုအန္တရာယ်အတော်တွေကြားမှာနေ့မအိပ်ညမနာလုပ်ကင်ကြရရတာပါပဲ။မြန်မာပြည်သူလူထုကြီးအများစုဒုက္ခပင်လယ်ဝေနေခြင်းဒီဒုက္ခကြီးကကဲတင်မဲ့စာပေတွေပြုစုရေးသားကြတာလည်းမဆန်းပါဘူး။ပြာပုံတွေကတိုင်းပြည်ထူထောင်ကြတဲ့ကာလမှာအနုပညာသည်ပြည်သူအတွက်ဆိုတဲ့အယူဆလှိုင်းလုံးကြီးတွေနဲ့အတူအနုပညာသည်အနုပညာအတွက်ဆိုတဲ့ခစ်ပြိုင်အယူဆတွေပေါ်ပေါက်လာတဲ့ကာလတွေပါပဲ။ဒါပေမဲ့အဲ့ဒီကာလတွေမှာပြည်သူအတွက်ဆိုတဲ့ရည်ရွယ်ချက်ဒုရေကြီးအပေါ်အခြားအယူဆတွေမလွှမ်းမိုးနိုင်ခဲ့ပါဘူး။လွတ်လပ်ရေးဦးတည်ချက်အပြီးဆက်လက်ဆောင်ရွက်ရမယ့်ငြိမ်းချမ်းရေးဒီမိုကရေစီရေးအလံတွေကိုဆက်လက်ကင်ဆွဲခဲ့တာပါအဲ့ဒီအချိန်ကသက်ဆိုင်ရာအာဏာရပါတီအဖွဲ့အစည်းကိုအ धिक အင်အားကြီးကြီးမားမားနဲ့လက်နက်ကင်ရင်ဆိုင်နေတာကဗမာပြည်ကွန်မြူနစ်ပါတီဖြစ်ပါတယ်ဒီလက်နက်ကင်တိုက်ပွဲကြီးတွေကိုရပ်ဆိုင်းပြီးသဘောထားချင်းညှိယူဆွေးနွေးကငြိမ်းချမ်းစွာလက်တွဲပြီးတိုင်းကျိုးပြည်ပြုလှုပ်ဆောင်စေလိုတဲ့ငြိမ်းချမ်းရေးလှုပ်ရှားမှုကြီးတွေကိုအဲ့ဒီအချိန်ခါကအစိုးရအပါအဝင်အချို့သောပါတီအဖွဲ့အစည်းတွေကနားလည်မှုလွဲခဲ့ကြပါတယ်မြေအောက်ပါတီရဲ့မြေပေါ်အဖွဲ့တွေလို့မြင်ကြတယ်တဲ့တဲ့ပြောရရင်ငြိမ်းချမ်းရေးလှုပ်ရှားမှုလှုပ်ဆောင်သူတဦးချင်းဖြစ်စေအဖွဲ့စည်းဖြစ်စေ CPB တွေလို့ဆွဆွဲခဲ့ကြတယ်အထက်ဗမာနိုင်ငံစာရေးဆရာအသင်းမှမဟုတ်ပါဘူးဆရာကြီးတင်ခွန်ကိုရောမိုင်းနဲ့စာရေးဆရာအဖွဲ့တရုတ်ပြည်သွားတော့အိုးဝေသတင်းစာကတရုတ်နီဤဧည့်သည်တော်မြန်မာနီများဘာကြီးကိုရောမိုင်းပင်လူနီစင်းရင်ဝင်နေပြီဆိုတဲ့ခေါင်းစည်းနဲ့ရေးသားခဲ့သေးတာပါပဲအဲ့ဒီအချိန်ကဖွဲ့စည်းတည်ရှိခဲ့တဲ့စာရေးဆရာအသင်းမှဆရာဒဂုံတာယာဥက္ကဋ္ဌအဖြစ်အရွေးခံရတော့ကလောင်နီဥက္ကဋ္ဌဆိုတဲ့အသုံးနှုန်းနဲ့ထောပနာပြုခဲ့ကြတာပါပဲ ဆိုလိုတာကအဲ့ဒီအနီဆိုတဲ့ဩဟာရနဲ့သမုတ်ခံကပီးတင်ခံလိုက်ရရင်နိုင်ငံရေးဖိနှိပ်မှုကြီးအတွက်ရာဇဝတ်ကောင်းလို့တတ်မှတ်တစိမ့်ကတ်လိုက်ခြင်းပဲဖြစ်ပါတယ်။ဇာယီဆရာအချင်းချင်းကအနီလို့ CPB လို့တတ်မှတ်ရမှာအာဏာရပါတီကသာမကအလန်းနီလို့ခေါ်တဲ့ RF တွေကလည်းအဓိကနေရာကပါခဲ့ပါတယ်။ရန်ကုန်ကစာရေးဆရာအသင်းစာရေးဆရာတတ်မကကြပြဆရာတတ်မကစတဲ့အသင်းအဖွဲ့အစည်းများအထက်ဗမာနိုင်ငံစာရေးဆရာအသင်းစတဲ့နေရာတွေရဲ့ပြိပခတ်တွေမှာ CPB နဲ့ RF တို့ရဲ့ပြိပခတ်အခြေခံတွေရဲ့အမွေတွေဖြစ်ခဲ့ကြပါတယ်။ကဘာအေးစာပေညီလာခံကြီးမှသည်မန္တလေးဗိုလ်ချုပ်အောင်ဆန်းလန်းဘော်ကဘိုးဝစီရခမ်းမအထိဒီကရက်တွေအရှိန်မတည်ခဲ့ပါဘူး။အခုနိုင်ငံရေးဆိုင်ရာပြောဆိုရေးသားမှုတွေပွင်လင်းလာချိန်မှာအတိတ်ကအတန်အချို့လဲကြဲကြဲလောင်လောင်ပြန်လဲကြားလာရပါပြီ။ဘယ်စာရေးဆရာတွေမှဖြင့်ဘယ်သူက CPB ဘယ်သူက RF ဆိုတာတွေလေ။ gain တော်ကြပါတော့။ဒီကနေ့ဒီအချိန်ခါဒါတွေတော်ကြပါတော့။အားလုံးကိုကျေးဇူးတင်ပါတယ်။ဆုငတ်ပါ။